မြန်မာနိုင်ငံမှာနှစ်ပေါင်းများစွာကျင့်သုံးနေတဲ့ပညာရေးစနစ်မှာအန်ချော်နေတဲ့အချက်တွေရှိတယ်လို့ပညာရှင်တွေကထောက်ပြကြပါတယ်။ခေတ်မီပညာရေးစနစ်ဖြစ်ဖို့လက်ရှိကျင့်သုံးနေတဲ့စနစ်မှာဘလို့အချက်တွေကလွဲမှားနေတာလဲ။ပညာရေးတက္ကသိုလ်လက်ထောက်ပါမောက္ခတူဖြစ်တဲ့ဆာရေးဆရာဆရာမောင်သာချူကပညာရှင်တွေရဲ့သုံးသပ်ချက်ကိုအခုလိုပြောပါတယ
်။ဒေါက်တာဒေါ်မြင့်ခင်သုံးသပ်တာကတော့တတ်နိုင်တဲ့လူကယူပြီးတော့မတတ်နိုင်တဲ့လူကဆွတ်ချရတယ်ပညာရေးတဲ့။ဆိုတော့6ဘာသာကုန်လုံးအများဆုံးထွက်တဲ့အကြောင်းတွေကရန်ကုန်မြို့အကြောင်းတွေ၊ဗလာသာတဲတို့၊ဆန်ကြောင်တဲတို့၊ဒီဒီစီတို့ပေါ့နော်။အသာစီတို့မြင်းညာတို့ကိုလိုမိုးစားဒီကွန်ညာကုန်းတို့တွန်တေးတို့တလားတို့ကော်မှုလို့ဆိုရင်ဆယ်နှစ်နေလို့မှ6ဘာသာကုန်းတရားမထွက်ဘူးလေအဲ့လိုဖြစ်တဲ့အတွဲအဲ့ဒီဒေသလူတွေကဆောင်ရှိဖို့ဆိုတာဆယ်နှစ်ကြာမှတယောက်ဘွားကနေပေါ်လာပေါ့အဲ့လိုဖြစ်ချင်းကြောင်းရပါလဲဆိုတော့တက်နိုင်သူကအကောင်းဆုံးဆရာတင်းနဲ့ခေါ်တင်းယူအဲ့လိုဖြစ်တဲ့အတွဲတက်နိုင်သူကယူပြီးတော့မတက်နိုင်တဲ့ရွာလေးတွေတောမျိုးလေးတွေအဲ့လိုပေါ့အဲ့တို့တာမမျိုးလေးတွေဘာလဲသူတွေကကလေးပြူသားကြီးမှာဆင်းနေဆရာကောင်းနဲ့မတွေ့ငွေကြီးကမတုံးနဲ့ဆက်ပြီးအဲ့ဒီအမှတ်ဒီနေနေတဲ့သူလူချင်းတက်သူမရောက်ဘူးအဲ့ဒါလေပညာရေးမှားတယ်လို့တုံတက်တယ်အဲ့လိုပဲပညာရှင်တွေတုံတက်တာကမှတ်နဲ့ခွဲပြီးတော့တက်သူပို့တဲ့အတွက်အဖြစ်တွေကဘာတွေပါလာလဲဆိုတော့တလေးတွေကဝါသနာပါတီဖြစ်စီမပါတီဖြစ်စီအဲ့ဒီအမှတ်ကိုရအောင်ကြိုးစားပြီးတော့မှ900လောက်ဆင်းဆောင်တရတဲ့တက်အောင်900ရအောင်လုပ်မယ်ဆိုပြီးတော့မှအဲ့ဒီကြောင့်မှစိတ်ပါပါပါပါတက်ကြတယ်အဲတချို့ကပဲဒီဝါသနာပါလဲချို့ကအင်ဂျင်နီယာဆိုတော့လေသူကဆေးကြောင်းဆုံကဆေးကြောင်းဆက်ခြင်းပို့ပြောချင်တာချို့လောဝါသနာပါလဲကလောအရင်စားလို့မလောက်ဘူးတော့ဆေးတယ်ကွာဆက်ခြင်းပို့အဲ့လိုနီးနေကိုမကြိုက်တဲ့နေတဲ့သူတွေကိုတက်အောင်တွန်းအားပေးရဖြစ်တယ်တက်ကနှစ်ကတော့အတ္တကိုပြုထောင်ပေးတဲ့ပညာရေးအမှတ်ကောင်းကောင်းရရင်လို့ကောင်းကောင်းရမယ်ပတ်စံရရမယ်တော့အမှတ်ရအောင်ကြိုးစားသူ့အဖွဲ့အစည်းကိုလိုအပ်တဲ့စိတ်နဲ့စိတ်ထားတွေကိုတွန်းတာမဟုတ်ဘဲနဲ့လူရောလူစောလုပ်ချင်တဲ့ဆိုရင်တော့အမှတ်ကောင်းကောင်းရအောင်လုပ်ဆိုပြီးတွန်းအားပေးတဲ့ဟာမျိုးလည်းဖြစ်နေတယ်သူချိုးဆောင်နေတဲ့သုံးသက်တယ်နောက်တစ်ခါကျတခြားသော profession များကိုအထင်သေးလာတယ်ငါအမှကောင်းကောင်းရထားတာငါအမှငါရရလို့စီကြောင်းငါအမှကိုယ်တရားလို့ငါအညီနေဖြစ်တာဟိုကောင်တွေကညံ့လို့လောတက်တာဟိုကောင်ကညံ့လို့ကြောင်းဆရာတင်တော့တက်တဲ့နေရာဟိုကောင်ကတော့အတော့မကြလို့တမိုင်းယူလာဆိုပြီးတော့အခြားသောတမွေးဝန်းကြောင်းများကိုကို့လောက်အဟုတ်ပါဘူးကွာလို့အထင်ကြီးများကိုလည်းပေးစီတဲ့ဟာဖြစ်နေတယ်တဲ့
ဒါအပြင်ကျောင်းသားလူငယ်တယောက်ရဲ့တက်လန်းကိုပိတ်စီတဲ့စနစ်တစ်ခုကိုလည်းဆရာမောင်သွားချူထောက်ပြတာကဒီလိုပ
ါပြန်လည်ပြီးတော့ကျိုးစားဝင်မရတဲ့ပညာရည်တဲ့ဆရာပါဆိုခလေးတယောက်သိတော်တယ်တော်လာလည်းတကယ်ကိုလက်ရင်းစင်ကိုတော်တယ်ခလေးတိုးတော်လည်းပဲခြေရနေကြမှာချော်ချွတ်ပြီးတော့မှတပုတ်တလေတော့တက်တာနဲ့သူကနှမလောက်လို့သူကတကယ်ဆီယံဝင်တော့ဝါသနာပါတယ်တိုးတော့လည်းပဲနှမလို့လည်းနှမလို့လည်းမတက်နဲ့တော့ဘူးအဲ့ဒါဆိုကျွန်တော်နောက်ခါပြန်ကြိုးစားကြည့်ရင်ဆိုတော့ကြိုးစားမှာပြေဘူးလေတို့ပြန်ရရအဲ့ဒါကိုလေတမားတော်ကြီးဒေါ်တော်ဇော်မျိုးစံကြီးကြလေသူသွားတဲ့နိုင်ငံတကာပါတော့ကြိုးစားဝင်မြင်နေဖွင့်နေတယ်တနည်းမဟုတ်တနည်းဖွင့်ထားတယ်အနှမလို့နှမလို့လည်းဆိုရင်တခြားကိန်းတခုရှိတယ်အဲ့ဒါပြန်ပြီး insert ပြန်ဖြည့်ပြန်ပြန်တက်ဆိုင်ဆိုတော့လမ်းနေဖွင့်နေတာလေတို့ရတဲ့ချိန်တော့မရမရမတတလို့မလို့လဲဆိုတာမျိုးဖြစ်နေတယ်အဲ့လိုဖြစ်နေတာဒီအလုံးကလမ်းကြီးအသေးပိတ်ထားတဲ့လူငယ်လေးရဲ့ချွတ်တရားဖြစ်ရင်ကိုလျှောက်ရှင်တဲ့လမ်းအတွက်ထပ်မံကျူတော့ဝင်မရဘဲနဲ့တရားစရာကောင်းတဲ့ဘွားတွေရောက်ကြတယ်တဲ့အဆင်မကြီးသုံးနေကြတာလေ
ဒီကာလမှာပဲဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကခင်းနဲ့လျော်ညီတဲ့တက္ကသိုလ်ဥပဒေသစ်တစ်ခုရေးဆွဲပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းနေပါတယ်သူတို့ကရောဥပဒေသစ်မှာဘလို့အချက်တွေပါစေချင်တာလဲ။ဘာကြောင့်အဲ့ဒီလိုပြဋ္ဌာန်းစေချင်တာလဲ။ဘာကသာများအဖွဲ့ချုပ်အမှုဆောင်တူဖြစ်တဲ့ကိုရှိန်းရာဇာထွန်းကအခုလိုဆိုပါတယ်
။အဓိကထိခိုက်အကြသောအထက်သုံးချက်ကိုဒီတက္ကသိုလ်ဥပဒေခုရေးဆွဲနေမှာပါစေချင်ပါတယ်။ဒါမှတစ်ကတော့ကျွန်တော်တို့ကျောင်းသားအခွင့်အရေးကိုကာကွယ်နိုင်မယ့်အစိုးရသမဂ္ဂရေဒေါက်တာဆရာတော်အဖွဲ့စည်းခင်ပေါ့နော်။ဒီကျက်တစ်ချက်ကတော့ကျောင်းကောင်စီရေပြီးတော့ကျောင်းတက္ကသိုလ်အုပ်ချုပ်ရေးအဖွဲ့ရေမှာကျောင်းသားကိုယ်စားလှယ်ရေးဆရာကိုယ်စားလှယ်ရေးပါဝင်စေရပါမယ်။ပြီးတော့နောက်တစ်တတိယတစ်ချက်ကတော့ကျောင်းမှာပညာရေးလွတ်လပ်ခွင့်ရှိရပါမယ်။ပညာရေးလွတ်လပ်ခွင့်ဆိုတာ academic freedom ဆိုတာပေါ့နော်။အခုဒီမှာဆိုရင်ဘာသာရေးရေးချက်ကအစနောက်ပြီးတော့သင်ကြားပုံအကုန်လုံးကပေါ့နော်။အသေးစိတ်ပြောရမယ်ဆိုရင်လိုအပ်ချက်တော်တော်များများရှိရကြ။ပြီးတော့ဟိုတက္ကသိုလ်ရေးကကျွန်တော်ကဟိုအစိုးရဌာနတစ်ခုရဲ့အောက်မှာရောက်နေရဆိုတော့သက်ဆိုင်ရာဆရာဝန်ကြီးရဲ့ policy ကိုထိန်းသိမ်းရတယ်ဆောင်ရွက်ရတယ်အဲ့လိုအများကြီးရှိရခဲ့။အဲ့တော့ပညာရှင်တွေလွတ်လပ်နေပေါ့နော်။အလုံးလုံးလို့ရအောင်ဆိုပြီးတော့ပညာရေးလွတ်လပ်ခွင့်ကိုတောင်းဆိုရအောင်ပါမယ်။နောက်တစ်ခုကတော့ဝိဇာသိပ္ပံပညာရေးနှစ်ခုလုံးကိုတပင်းကြီးဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်။အခုအစိုးရရဲ့တင်တဲ့စာတမ်းတွေမှာလည်းအထူးသောလူတွေကအဲ့လိုပေါ့နော်။သိပ္ပံပညာကိုဦးစားပေးဖို့ဆိုပြီးပြောနေကြတယ်။ပြီးတော့ကျောင်းတွေမှာလည်းအဲ့လိုဘိုင်ယိုကျွဲပေါ့နော်။သိပ္ပံကျွဲကိုယူရတာများလာတယ်။ဝိဇာကျွဲတွေကိုကျွေးရတယ်နဲလာတယ်ပြောဝိဇာတဲ့ရလဲဘွားအမတဲ့အလောက်ကန်ခွန်းလိုက်ရလဲတော်တော်ရဖို့နဲပါတယ်ဒါမဲ့ဟိုဝိဇာတဲ့ဆိုရတဲ့နိုင်ငံတိုင်းငံရဲ့ရင်းနှီးမှုလူမျိုးရေးစီးပွားရေးကိုတော်တော်ကိုဆင်းနေဆောက်ရှောက်ပြင်နေပေးနိုင်တဲ့အရာဆိုတော့ဟိုကျွန်တော်ကတစ်ဖက်ဆောင်နေမဖြစ်စေချင်ဘူးဟိုဝိဇာသိပ္ပံပညာရေးတွေနှစ်ခုလုံးကိုကျွေးနေထောက်ပံ့ပေးပြီးတပြင်းကြီးဖွံ့ဖြိုးတိုးတက်စေချင်တဲ့ဆက် attack နဲ့ကျွန်တော်အဓိကထားပါတယ
်ဒီတော့တက်မှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်ဦးဆောင်သူတူဖြစ်တဲ့ဒေါက်တာသိန်းလင်ပါဝင်အဖွဲ့အစည်းအသီးသီးကကိုယ်စားလှယ်တွေပါဝင်ပြီးပညာရေးပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်တစ်ခုဖော်ဆောင်မှုစူးစမ်းနေတာတွေ့ရပါတယ်။ ဒီဆောင်ရွက်ချက်နဲ့ပတ်သက်လို့ဒေါက်တာသိန်းလွင်ပြောတာက
အနေဒီရဲ့ပညာရေးကွန်ရက်တို့88တို့ဘာသာတာတို့ activist တွေကဥဆောင်ပြီးတော့ဆက်သွယ်ရေးတွေလုပ်ကြတာပေါ့ဒါပေမဲ့ကျွန်တော်တို့အကြံဉာဏ်ကအကြောင်းသားတွေရောအကြောင်းဆရာတွေရောမိဘတွေရောဒေတာဆင်ရတွေ့ကြုံရှိတဲ့လူတွေရောတက်ကူတူဆရာတွေရောအားလုံးကိုဖိတ်ကြားပြီးတော့လုပ်တာပေါ့အခုကတော့ဆက်သွယ်ရေးအပိုင်းတွေလုပ်နေပြီကျွန်တော်တို့မန္တလေးတို့စကိုင်းတို့မော်လမြိုင်တို့မကွေးတို့အဲ့ဒီမှာသွားပြီးတော့ပညာရေးပြုပြင်ပြောင်းလဲခြင်းတဲ့လူတွေနဲ့ဆက်သွယ်ရေးအပိုင်းတော့လုပ်နေပြီဆိုတော့မတ်လကုန်ဤပီလာထဲမှာကျွန်တော်တို့ဒေတာဆိုင်ရာဆွေးနွေးပွဲတွေလုပ်မယ်ဒေတာဆိုင်ရာဆွေးနွေးပွဲတွေပြီးသွားရင်တော့ဒီနှစ်နှစ်လယ်လောက်မှာပေါ့ဇူလိုင်လဆန်းလောက်မှာဖြစ်မယ်ထင်တယ်နိုင်ငံလုံးဆိုင်ရာပညာရေးညီလာခံတစ်ခုလုပ်မယ်အဲ့ဒါဒေတာတီးတီးရနေလာမယ်အဲ့ဒီရမှာဆွေးနွေးတဲ့အပေါ်မှာအခြေခံပြီးတော့ပညာရေး policy ငွေကြေးကိုရေးမယ်အဲ့ဒီငွေကြေးကိုမှကျွန်တော်တို့ကလွှတ်တော်တက
်ဒီအစီအစဉ်ကိုနိုင်ငံခြားသံရုံးတွေကကူညီနေသလိုလွှတ်တော်နဲ့ဟန်ချက်ညီဆောင်ရွက်တာဖြစ်တဲ့အတွက်အောင်မြင်လိမ့်မယ်လို့ဒေါက်တာသိန်းလွင်ကယူဆထားပါတယ်
အလားလားကောင်းတယ်။ဘာကြောင့်လဲဆိုတော့လွတ်တော်ဟာပညာရေးမူဝါဒချမှတ်ဖို့သူတို့ဆုံးဖြတ်ပြီးသားရှိတယ်။အဲ့ဒါကကျွန်တော်တို့အဲ့ဒီဆွေးနွေးပွဲတွေကရလာတဲ့ပုံမှာသူတို့ဆောင်ရွက်မယ်။ဆိုတော့လွတ်တော်နဲ့အခုကျွန်တော်တို့လုပ်နေတဲ့လုပ်ရတဲ့ကတစ်ဆက်တစ်ဆက်ပဲရှိတယ်။နောက်ပညာရေးဝန်ကြီးဌာနမှာသူတို့လုပ်ငန်းတွေလေ့လာတဲ့ဖွဲ့ရှိတယ်။အဲ့ဒီဖွဲ့နဲ့လည်းကျွန်တော်တို့ဆွေးနွေးပြီးကျွန်တော်တို့လုပ်မဲ့ဒီ conference မှာသူတို့လည်းလာမယ်။လာတော့အလားလားကောင်းတယ်။နောက်ကျွန်တော်တို့ကကြားနေပြီးတော့အစိုးရဌာနတွေနဲ့ကျွန်တော်တို့နဲ့ကြားမှာဆက်ဆက်ပေးနေတာတန်ယုံနေရှိတယ်ဗျ။သောအစိုးရဘက်ကလည်းသူတို့ရဲ့အကြံဉာဏ်ဤပါဝင်လာနိုင်တယ်။အဲဒီကျွန်တော်တို့ရှင်းနေပါမှာကျွန်တော်ကလည်းဒေတာသီးသီးရအကြံဉာဏ်ဤစုဆောင်မယ်ဆိုတော့လူလူရှိရရတဲ့အကြံဉာဏ်နဲ့လုပ်မယ်ပညာရေးမူဝါဒပေါ့။ဒါကဒီရရှိခံမယ်လို့ထင်တယ်။အဲတော့လွတ်တော်ကလည်းအများကတင်ပြတာဖြစ်တဲ့အတွက်ဒါကိုဒီပြုပေးနိုင်တယ်။လွတ်တော်ဒီပြုရင်အစိုးရကလည်းဒါကိုကောင်းတယ်ပေါ်ရမှာပဲ။ဒါကြောင့်အလားအလာကောင်းတယ်လို့ကျွန်တော်မြင်ပါတယ
်။သောရရှိမြတ်ခင်ဗျာ။သတင်းစာတွေမှာဖော်ပြတာမတွေ့ရတဲ့မြန်မာနိုင်ငံကပညာရေးစနစ်အကြောင်းနဲ့ပညာရေးစနစ်ပေါ်လာဖို့အဖွဲ့အစည်းတွေကြိုးစားနေတဲ့အကြောင်းတင်ပြလိုက်တာပါခင်ဗျာ။